စစ်ကောင်စီရဲ့ဖမ်းဆီးထိန်းသိမ်းခံထားတဲ့မြန်မာဒီမိုကရေစီကောင်ဆောင်ဒေါက်ဆန်းစုကြည်နဲ့တောရောက်တွေ့ဆုံခဲ့ကြောင်းထိုင်းနိုင်ငံခြားရေးဝန်ကြီးဒွန်ဖရာမုဝန်နိုင်ကအာဆီယံနိုင်ငံခြားရေးဝန်ကြီးတွေရဲ့ဆွေးနွေးပွဲတက်ရောက်ခြင်းသတင်းထောက်တွေကိုပြောဆိုခဲ့တဲ့အပေါ်ပြည်တွင်းမှာထင်မြင်ချက်အမျိုးမျိုးနဲ့သုံးသပ်မှုတွေရှိပါတယ်။ဒီအကြောင်းစုံစမ်းမေးမြန်းသတင်းပေးပို့ချက်ကိုတော့ကိုရဲမွန်ပြောပြထားပါတယ်ရှင
်။အင်ဒိုနီးရှားနိုင်ငံဂျာကာတာမြို့မှာကျင်းပနေတဲ့အာဆီယံနိုင်ငံခြားရေးဝန်ကြီးတွေရဲ့ဆွေးနွေးပွဲအပြင်ပိုင်းမှာထိုင်းနိုင်ငံခြားရေးဝန်ကြီးဒွန်ဖရာမုဝန်နိုင်ကသူ့ရဲ့နေပြည်တော်ခီးစဉ်အတွင်းဒေါအောင်ဆန်းစုကြည်နဲ့တွေ့ဆုံခဲ့တယ်လို့ထုတ်ဖော်ပြောခဲ့တာပါ။ဒေါအောင်ဆန်းစုကြည်ကြမ်းကြမ်းမာမာရှိနေပြီးကောင်းမွန်တဲ့တွေ့ဆုံဆွေးနွေးမှုဖြစ်ခဲ့တဲ့အကြောင်းပြောဆိုခဲ့ပေမဲ့ဘလောက်ကြာဆွေးနွေးခဲ့တယ်လဲ၊ဘယ်နေရာမှာဘလို့တွေ့ခဲ့လဲဆိုတာကိုတော့သူကမပြောခဲ့ပါဘူး။ဒီသတင်းထွက်ပေါ်လာတဲ့တစ်ချိန်တည်းမှာပဲပြည်တွင်းမှာဒီပေါ်ထင်မြင်ချက်အမျိုးမျိုးနဲ့သုံးသပ်မှုအမျိုးမျိုးထွက်ပေါ်လာခဲ့ပါတယ်။တွေ့ဆုံမှုနဲ့ပတ်သက်လို့ထိုင်းနိုင်ငံခြားရေးဝန်ကြီးပြောဆိုမှုအပေါ်တန်တရားဝင်သူတွေလည်းရှိပါတယ်။မြန်မာနိုင်ငံရေးလေးလာတုံးတဲ့သူဥယျထွန်းကတော့မကြခင်ဆွံ့ရတော့မဲ့ထိုင်းနိုင်ငံသားရေးဝင်ကြီးအနေနဲ့သူအာဏာမစွန့်ခင်မှာအာဆီယံမှာမျက်နှာကောင်းရဖို့ရည်ရွယ်ကတွေးဆောင်ခဲ့တာဖြစ်နိုင်တယ်လို့မတိမငြိမ်ဖြစ်နေတဲ့အိမ်ကြီးချင်းနိုင်ငံကြောင့်သူတို့နိုင်ငံအကျိုးစီးပွားထိခိုက်မှုမရှိအောင်လာရောက်တွေးဆောင်တာဖြစ်နိုင်တယ်လို့သူကယူဆပါတယ်။ဒီတွေးဆောင်မှုအကျိုးဆက်နဲ့ပတ်သက်လို့ကတော့သူကအခုလိုသုံးသပ်ပါတယ်
။တွေ့တယ်ဆိုတာလည်းထိကောင်းဖြစ်နိုင်တာပေါ့နော်။သွားတွေ့လို့ရှိရင်လည်းအဲသူတို့လိုချင်တဲ့ပုံစံအတိုင်းပေါ့နော်အဲပြောမှာအဲဒီငါးဆက်ကနဲ့ဆွေးနွေးဖို့ဆိုတာမျိုးဟလာရေကောက်ပွဲမှာပါဖို့ဆိုတဲ့ဟာမျိုးပေါ့နော်အဲအဲ့လိုဟာတွေပဲပြောမယ်လို့ယူဆလို့တွေ့ကြင်ပြေးတယ်အဲ့လိုကျွန်တော်တို့ယူဆတယ်ဘလို့လဲတယ်ဒီလောက်နေကတော့ကျွန်တော်တို့အခုလက်နက်ကင်ပြစ်ပတ်ကတ်တွေကအချိန်ကျော့သွားလိမ့်မယ်အဲဒီဟိုဖြစ်လိမ့်မယ်လို့တော့ကျွန်တော်မထင်ဘူးအဲဒီကနေပြီးတော့ဆက်ပြီးတော့အချင်းပွားပြီးတော့ပေါ်လာတဲ့ရက်လက်တွေပေါ့ဥပမာအားဖြင့်အဲနာဇာကနဲ့ဒေါန်ဆန်းစုကြည်တို့တွေ့ဆုံဆွေးနွေးပြီးတဲ့အခါကျတော့နိုင်ငံရေးအကျဉ်းသားတွေလွတ်ပေးတယ်အဲအဲ့ဒီနောက်ပိုင်းမှာသူတို့နိုင်ငံရေးဆွေးနွေးပွဲတွေအဲဖြစ်ပြီးတဲ့အခါကျတော့ကျွန်တော်ထင်တယ်နောက်ဆက်တွေ့ဖြစ်လာမဲ့ဟိုဟာတွေကတော့ impact တွေကတော့ကြီးတယ်ပေါ့နော်ကြီးဒါကအပြောင်းလဲကဟို2010 2015အခြေအနေမျိုးပြန်ရောက်သွားနိုင်တာပေါ့နော
်ထိုင်းနိုင်ငံသားရေးဝန်ကြီးအပြောအရဒေါန်ဆန်းစုကြည်ဘက်ကပြည်ပခါတွေအဆုံးသတ်နိုင်မှုတွေ့ဆုံဆွေးနွေးမှုတွေပြန်လည်ဆက်တင်ဖို့လိုလားနေတယ်လို့သူကပြောထားပါတယ်ကျန်တာကိုတော့အသေးစိတ်ပြောဆိုခဲ့တာမရှိပါဘူးစစ်ကောင်စီဘက်ကလည်းဒါနဲ့ပတ်သက်လို့မီဒီယာတွေကိုရှောင်ပြီးနှုတ်ပိတ်နေပါတယ်ထိုင်းနိုင်ငံသားရေးဝန်ကြီးဟာပြီးခဲ့တဲ့သတင်းကွန်ရီနေ့ကမြန်မာနိုင်ငံကိုတွားရောက်ခဲ့တာဖြစ်ပြီးဒီခင်းစဉ်နဲ့ပတ်သက်လို့မြန်မာစစ်ကောင်စီဘက်ရောထိုင်းဆိုရဘက်ကပါအစောပိုင်းမှာတရားဝင်ထုတ်ပြန်ပြောဆိုခဲ့တာမရှိခဲ့ပါဘူးအာဆီယံနိုင်ငံသားရေးဝန်ကြီးတွေနဲ့ဆက်ဆက်အစည်းအဝေးတွေမစတဲ့ငယ်ရက်ပိုင်းအလိုမှာပဲမြန်မာနိုင်ငံကိုတွားရောက်ခဲ့တဲ့ထိုင်းနိုင်ငံသားရေးဝန်ကြီးရဲ့ခင်းစဉ်ဟာစစ်ကောင်စီတက်ခွင့်မရတဲ့အာဆီယံအစည်းအဝေးထဲမှာစစ်ကောင်စီဘက်ကအတန်ကိုကိုစားပြုတ်တဲလာဖို့လုတ်တဲ့ခီးစင်တာဖြစ်တယ်လို့သုံးသပ်မှုတွေရှိနေပါတယ်စစ်ကောင်စီအနေနဲ့လည်းထိုင်းနိုင်ငံသားရဲ့ဝန်ကြီးဟာသူတို့သဘောထားအတိုင်းလုတ်ပေးနိုင်မယ်သူလို့ယူဆတာမို့ဒေါန်ဆန်းစုကြည်နဲ့တွေ့ခွင့်ပေးတာဖြစ်တယ်ဆိုတဲ့သုံးသပ်မှုတွေလည်းရှိနေပါတယ်မြန်မာနိုင်ငံရေးလေးလာသုံးသပ်သူကတော့ဒီတွေ့ဆုံမှုဟာမြန်မာနိုင်ငံရေးအတွက်ကြီးမားတဲ့တက်ရောက်မှုတစ်ခုခုဖြစ်လာနိုင်တယ်လို့သူကသုံးသပ်ပါတယ
်ဒီချင်းကကုနာကသဘောထားမှတ်ချက်မပေးတဲ့နေနေတဲ့ဒေါန်ဆန်းစုကြည်နဲ့အခုထိုင်းနိုင်ငံကြီးဝင်ကြီးတွေ့မှာသူ့ကိုသဘောထားမှတ်ချက်တစ်ခုပေးတယ်ဆိုတာမျိုးဖြစ်ပေါ်လာတော့ဟိုတိတ်အခုဖြစ်နိုင်ခြင်းအများကြီးလို့ထင်တယ်ဒါပေမဲ့တစ်ခုခုသူပြောခဲ့လို့ရှိရင်ဟဲ့လားကခုနကလူလူပုံမှန်ရောတော်လာရေးပုံမှန်ဆက်အောင်မရှိမယ်ဟိုဆိုရင်ကြာကတော့ဗာလဲဆိုတော့သူကခုနကလိုသဘောမတူဘူးဆိုတော့ကနော်ဟိုကျိုးတဲ့သတ်မှတ်ချက်မထားဘဲနဲ့ဆွေးနွေးမယ်ဆိုတာမျိုးပြောခဲ့ရင်တော့မှာဒီတိုက်ပြီးရပါတော့တိုက်ပြီးရလက်ခံပါတိုင်းပြည်ကတော့တို့နေမှာ။နောက်ဒါမှမဟုတ်တိုင်းပြည်မှာသဘောထားတွေကွဲပြီးတော့မတော်လိုက်တဲ့ကောဆက်တဲ့ဒီမိုကရေစီရေးတဲ့ကောနောက်အားလုံးတည်းကြည်ညိုနေတာဖြစ်လာ။အဲ့ဒါတော့ဟိုဆိုရင်ကြာရှိတယ်။
ဒီတွေ့ဆုံမှုအဖြစ်အာဏာသိမ်းမှုနောက်ပိုင်းနိုင်ငံခြားတန်တမန်သူနဲ့ဒေါအောင်ဆန်းစုကြည်ပထမဆုံးအချိန်တွေ့ဆုံမှုဖြစ်ပါတယ်။မြန်မာနိုင်ငံကိုအရင်လာရောက်ခဲ့တဲ့ကုလအသွင်မှုရဲ့အထူးကိုယ်စားလှယ်ကုလအသွင်မှုကျော်ဟောင်းဖန်ကီမွန်းတရုတ်အထူးကိုယ်စားလှယ်ဂျပန်ငင်းငင်းကိုယ်စားလှယ်စသဖြင့်နိုင်ငံတကာကိုယ်စားလှယ်တချို့ဒေါအောင်ဆန်းစုကြည်နဲ့တွေ့ခင်ရဖို့ကြိုးစားခဲ့သေးတယ်လို့လည်းသိရပါတယ်။တစ်ချိန်တည်းမှာဒေါအောင်ဆန်းစုကြည်အမှုအတွက်ရှေ့နေဖြစ်သူတွေကလည်းသူ့ကိုတွေးဆောင်ခွင့်တောင်းထားတာအခုချိန်ထိတွေ့ခွင့်မရသေးပါဘူးခင်ဗျာ။